Palestine ရဲ့ကိုဗာတာအုပ်ချုပ်နိုင်စွမ်းကိုဖျက်ပစ်နေတာရက်ဖို့အမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken က Israel ကိုတောင်းဆိုလိုက်ပါတယ်။ Palestine ကထူထောင်ရေးလမ်းကြောင်းရှိနေမှသာပဋိပက္ခတော်ဂါဇာမှာပြန်လည်ထူထောင်ရေးအတွက်ဒေသတွင်းတိုက်ပွဲတွေကရင်းနှီးမြှုပ်နှံကြနိုင်မယ်လို့ Mr. Blinken ကအင်္ဂါနေ့ကပြောပါတယ်။ Saudi Arabia, Jordan, Qatar, UAE နဲ့ Turkey တို့ကအဲ့ဒီလိုပြန်လည်တည်ဆောက်ရေးကိုသဘောတူကြတယ်လို့လည်းဆိုပါတယ်။အင်္ဂါနေ့ကဣသရေလတောင်ဝင်ရှိသူတွေနဲ့တွေ့ဆုံခဲ့ရမှာအချိန်နှိပေးတာနဲ့ပါလက်စတိုင်းတွေအိမ်ပြန်ကြရမယ်ဆိုတာကိုရှင်းရှင်းပြောကြခဲ့ကြောင်းသူတို့နိုင်ငံရဲ့ပြင်ပမှာအခြေချရေးအဆိုပြုချက်မှန်တယ်ကိုအမေရိကန်ကပယ်ချမှာဖြစ်ကြောင်းပြောခဲ့ပါတယ်ဒီအဆိုပြုချက်ကိုဣသရေလလက်ရညွန်ပေါင်းအဖွဲ့တဲကအစိုးရလက်ရအုပ်စုကပြောနေတာပါဣသရေလနဲ့ငြိမ်းချမ်းရေးရယူပြီးအတူရှင်တွဲနေထိုင်တာပါလက်စတိုင်းပြည်သူတွေကိုဥစားမှုပေးနိုင်တဲ့ပါလက်စတိုင်းကောင်းဆောင်တွေရဲ့တွဲဘက်အဖြစ်ဣသရေလကဖြစ်ရပါမယ်လို့လည်းမစ္စတာဘလင်ကန်ကပြောခဲ့ပါတယ်